တရုတ်နိုင်ငံကပေးတဲ့လျှက်စစ်ဓာတ်အားကိုဆယ်နှစ်လောက်ကျော်ဆယ်နှစ်ကျော်လောက်ဒီမိခိုနေရတဲ့ရှမ်ပြည်နယ်မြောက်ပိုင်းနန်ခမ်းမြို့နယ်နောက်ခမ်းချင်းရဟာပြီးခဲ့တဲ့2021အောက်တိုဘာလကစလို့လျှက်စစ်မီဖြတ်တောက်တာကိုခံခဲ့ရပါတယ်။တရုတ်နိုင်ငံသားတွေရဲ့နေမြေကျူးကျော်ဝင်ရောက်တဲ့ကိစ္စကိုနောက်ခမ်းရွာသားတွေကကန့်ကွက်ပြီးတဲ့နောက်မှာအခုလိုတုံ့ပြန်ခံရတာပါ။ရန်ကုန် န်းကျေးရွာသားတွေဟာတရုတ်နိုင်ငံရွှေလီမြို့နောက်ဆွမ်းရွာကလျှက်စစ်ကို10နှစ်လောက်ဝယ်သုံးခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတရုတ်နဲ့နယ်မြေအငင်းပွားမှုဖြစ်ခဲ့ပြီးလျှက်စစ်ဖျက်တောက်တာခံခဲ့ရပါတယ်။နောက်ခန်းကျေးရွာတွေကိုတရုတ်နိုင်ငံသားတွေဟာခြံစည်းရိုးဝင်ပြီးကာယနာကိုကန့်ကွက်ခဲ့တဲ့အတွက်အခုလိုလျှက်စစ်ဖျက်တောက်ခံခဲ့ရတာလို့ကျေးရွာသားတွေကပြောပါတယ်။တကယ်တော့ဒီလျှက်စစ်ဟာသူတို့ရွာနားမှာတိဆောက်ထားတဲ့ရွှေလီတစ်ရေအားလျှက်စစ်စီမံကိန်းကရတာဖြစ်ပါတယ်။2021ဇူလိုင်လမှာတရုတ်နိုင်ငံသားအယောက်50လောက်ကမြန်မာဘက်ကျူးကျော်လာပြီးစိတ်ရန်ရားနေတဲ့မြေကြီးတူးတာခြံစည်းရိုးအခိုင်မှာကာယန္တရာတွေလောက်ခဲ့ကြပါတယ်။ဒါ ው နောင်ခမ်းကျေးရွာသားတွေကကန့်ကွက်ခဲ့တဲ့နောက်မှာတရုတ်ဘက်ကလက်လျှော့ခဲ့ပြီးမဲ့ဒီရွာကိုပြီးနေတဲ့လျှက်စစ်မီးကိုတော့ဖျက်တောက်ခဲ့ပါတယ်။လျှက်စစ်တအား6မီဂါဝဲထွက်တဲ့ဒီရေအားလျှက်စစ်စီမံကိန်းကို United Power Development Company နဲ့မြန်မာလျှက်စစ်စွမ်းအားဝန်ကြီးဌာနတို့ကနှစ်40 BOD သဘောတူညီမှုနဲ့လောက်ခဲ့ကြတာပါ။လျှက်စစ်ဖျက်တောက်ခံရတဲ့ကိစ္စကိုတရုတ်လျှက်စစ်ဒါဘီဌာနတာဝန်ရှိသူတွေနဲ့မြန်မာဘက်ကတာဝန်ရှိသူတွေကိုပါနောင်ခမ်းရွာသားတွေကတိုင်ကြားခဲ့ပေမဲ့အကြောင်းမထုတ်ခဲ့ပါဘူးလို့ရှမ်းလူအခွင့်အရေးမန်တိုင် SHRF ရဲ့တာဝန်ခံရင်းလျံဟန်ကပြောပါတယ်။ဒီကောက်ကလည
်းဒီကောက်ရွာလာခင်းချင်းကြည့်နေတယ်လို့ပြောရင်းမှာပေါ့နော်ဒီ3လစာရီတင်ထားတဲ့အဲ့လိုမျိုးမေးဟန်တယ်မဲ့တို့လည်းပေါ်မလာဘူးရမလာဘူးလို့ဟုတ်တယ်ဒီရွာသားရဲ့အဲ့ဒါဆိုတော့တို့မိနိုင်ရတာတို့ဆက်ပြင်းနေတို့ပြောတာတော့တို့တက်နိုင်နေဟာဆင်းရဲပါတော့ခုတော့တို့အကောင်းမပြန်ဖုံးမခိုင်ပါတော့တို့ရောင်းပါနဲ့တို့အတွေ့မခံအဲ့လိုမျိုးဖြစ်နေဟုတ်ကဲ့
လမ်းပန်းဆက်တရီခက်ခဲတဲ့နောင်ခမ်းကျေးရွာအတက်ပြည်တွင်းကလျှက်စစ်ရဖို့မလွယ်ကူပါဘူးဒါကြောင့်တရုတ်နိုင်ငံဘက်ကလျှက်စစ်ကိုပြန်ပြီးဝယ်ယူရတာပါလျှက်စစ်များတဲ့အတွက်စာဝတ်နေရအစခက်ခဲနေတယ်လို့နောင်ခမ်းကျေးရွာဥက္ကဋ္ဌကဗီဒီယိုကိုပြောပါတယ
်ဒီတော့မြန်မာပြည်မရသေးချိန်မှာတို့တရုတ်ကြီးကကျေးဇူးရပါတယ်။သူတို့ဒီနေ့သိခံရတော့ရှင်းနာကိုရောက်လာကြည့်ပြီ။ဒီမတော်ရအောင်။ဒီနေ့သိခံရတော့ဒီလေဆက်ပြီးရပြီးသွားပါ။သူတို့သူ့ဆော်တဲ့ပုံစံမျိုး။ဒါနဲ့သူတို့လည်းရောဒီရောသားတွေအားလုံးဒီကပခံတော့စံပတ်ကြရတယ်။ဒီမခံတော့သူတို့နေပြတ်ပြရတယ်။ရောဒီရောသားတွေအားလုံးကသုခရကုန်မှာဒီကိစ္စဒီကိစ္စပြရ
မီးရဖို့အတွက်မြမလျက်စစ်စွမ်းဝင်ကြီးဌာနစီပဲပြန်အကူအညီတောင်းထားတယ်လို့သူကပြောပါတယ်။နောင်ခမ်းကျေးရွာနာကရွှေလီတစ်ရေအားလျက်စစ်စီမံကိန်းကရတဲ့600မီဂါဝက်ထဲက400မီဂါဝက်ကိုမြမဘက်ကရပြီး200မီဂါဝက်ကိုတော့တရုတ်ဘက်ကပို့ပေးရပါ။မြမဘက်ကရတဲ့400မီဂါဝက်ကလည်းဓာတ်အားအများစုကိုစကိုင်းတိုင်းထီးချိုင်မြို့ကနေတရုတ်ပိုင်တကောင်းမီကယ်တန့်စင်စက်ရုံကိုပို့ပေးနေတာဖြစ်ပါတယ်။မြမဘက်ကနေတရုတ်ကိုပို့နေတဲ့တဘာလျက်စစ်နဲ့ရေနံပိုက်လိုင်းကလည်းနောင်ခမ်းကျေးရွာကတောင်ရမြေတွေကိုဖျက်ပြီးတရုတ်ကိုဆက်သွယ်ထားတာပါဒီရင်နယ်နဲ့တဘွားတငွေပိုက်လိုင်းအနီးတွိုင်းမှာရှိတဲ့မြေမြုပ်မှိုင်းတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းဒီရွာမှာရှိပါတယ်နောင်ခမ်းကျေးရွာဒေသခံတွေကတော့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုတွေကြောင့်သူတို့လယ်ယာမြေတွေဆုံးရှုံးလာတာလူအခွင့်အရေးချိုးဖောက်ခံနေရတာတဘွားပတ်ဝန်းကျင်ပျက်စီးတာတွေအတွက်ပြစ်တင်ဝေဖန်ထားပါတယ်